Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရချင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA အမေရိကန်တန်မြန်မာပိုင်းအစီအစဉ်ကနေ2019ခုနှစ်မေလ22ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ Line Media 3040 49ရုပ်ကနေဖမ်းယူနားဆင်နိုင်ရတယ်လို့ Facebook အသုံးပြုကြသူတွေအတွက်လည်း VOA ရဲ့ Facebook စာမျက်နှာပေါ်ကနေအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်မယ်ခင်ဗျာကျွန်တော်ဆမ်မိုးရခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အကြမ်းဖက်မှုတိုက်ခိုက်ရေးမှာမွတ်စလင်တွေညီညွတ်ကြဖို့တမရထရမ်ကတက်တွန်းလိုက်ပါတယ်တရုတ်နဲ့မြန်မာရေတပ်တို့တင်းငင်ငွေနေကပူးတွဲစီလက်ချင်းခဲ့ကြပါတယ်တောင်ကိုရီးယားမြောက်ကိုရီးယားကတင်းငင်ငွေနေမှာပက်ထင်းတပ်ဒုံးကြီးဆန်တပ်ပြစ်လွတ်လိုက်တဲ့အတွက်ကုလသမဂ္ဂလူညုံရေးကောင်စီအရေးပေါ်စီးပွားပွဲခေါ်ထားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုရှားပေါင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျ
ဟုတ်ကဲ့ကောင်းပါခင်ဗျာအခုမနေ့ကနားဆင်ကြရမယ့်အစီအစဉ်တွေမှာဆိုရင်တော့
သူတို့ကိုဒီလိုဖယ်ချန်ထားတာငင်းချင်ရဲ့ကတိုးတက်မှုရှိလားမလားဆိုရင်မေးဖို့ပါအဲ့လိုအတိုင်းပဲတချို့ကိုခြံထားတာကငင်းချင်ရဲ့ကတိုးတက်မှု
အမေရိကန်ပြည်ထောင်စုမှအခြေဆက်တဲ့ခချင်းမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကန်ဆန်းပြောဆိုသွားတာဖြစ်ပါတယ်နောက်ပိုင်းသတင်းတော်တွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်မြန်မာဒီမိုကရေစီရေးဆွေးနွေးကမ်းမြန်မာပြည်ကပြည်သာဒရင်းစားဆရာဦးစီသူအောင်မင်းရဲ့ပြည်ပြင်းသုံးသက်ချက်စဘာတလောထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ရှားဖောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အကြမ်းဖက်မှုတက်ဖြည့်ရေးမှာမွတ်စလင်တွေညီညွတ်ကြဖို့တမရဒေါ်နယ်ထရမ့်ကတင်းငင်းလူနေမှာတိုက်တွန်းလိုက်ပါတယ်ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မှာကျင်းပတဲ့ညီလာခံမှာတမရထရမ့်ကဒါဇင်နဲ့ချီတဲ့အာရဗ်ခေါင်းဆောင်တွေကိုအဲ့လိုပြောကြလိုက်တာဖြစ်ပြီးဒါဟာအကောင့်နဲ့အစိုးကြားကတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ပြပခီးစဉ်ပထမဆုံးအကြိမ်ထွက်လာတဲ့သမ္မတထရမ့်ကအကြမ်းဖက်မှုအန္တရာယ်တွန်းလှန်ရေးအတွက်သဘောထားချင်းတူညီတဲ့သူတွေနဲ့မဟာမိတ်ပြုလို့ရောင်းလဲပြောပါတယ်ဒါဟာမတူညီတဲ့ဘာသာတရားနဲ့ဂဂနကွဲပြားမှုတွေအကြားမတူညီတဲ့ယဉ်ကျေးမှုတွေအကြားကတိုက်ပွဲမဟုတ်ကြောင်းဒါဟာလူယဉ်ကျေးမှုကိုဖျက်ဆီးလိုတဲ့ရိုင်းစိုင်းနဲ့ရာဇဝတ်သားတွေနဲ့ယဉ်ကျေးတဲ့ဘာသာစုံကလူတွေနဲ့အဲ့ဒါကိုကာကွယ်လူသူတွေကြားကတိုက်ပွဲဖြစ်ကြောင်းပြောပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ဖို့လိုလားနေတဲ့သမ္မတထရမ့်ကအမေရိကန်နိုင်ငံမှာသူပြောကြားတဲ့မိန့်ခွန်းတွေထဲမကြာခဏထည့်သွင်းပြောဆိုလေးရှိတဲ့အစွန်းရောက်အစ္စလာမစ်အကြမ်းဖက်သမားတွေဆိုတဲ့အငင်းပွားပွဲရာစကားလုံးကိုတော့သူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။
အမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်မှာတနင်္ဂနွေနေ့ကရီယတ်မြို့မှာကျင်းပတဲ့ညီလာခံကိုတက်ရောက်လာတဲ့မွတ်စလင်ခေါင်းဆောင်တွေကိုအရေးကြီးတဲ့မိန့်ခွန်းတစ်ခုပြောကြားတာနဲ့အာရုံစိုက်နေချိန်မှာအိမ်တွင်းရေးဘက်မှာတော့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ James Comey ကိုယာတုကထုတ်ပြန်လိုက်တဲ့ကိစ္စနဲ့ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးလုပ်ငန်းတွေဟာရုရှားနဲ့ဆင်နွှဲမှုတွေရှိတဲ့ဆိုတဲ့စုံစမ်းစစ်ဆေးမှုဆိုင်ရာစကားပြောဆိုဆွေးနွေးမှုသတင်းတွေနဲ့လွှမ်းမိုးနေပါတယ်။နေ့လ10ရက်နေ့ကရုရှားတန်တမန်ဦးနဲ့အင်ဖြူရော်တို့တွေ့ဆုံခဲ့ကြတဲ့အကြောင်းထရမ့်အစိုးရအဖွဲ့ကအဓိကတာဝန်ရှိသူဦးဖြစ်တဲ့နိုင်ငံရေးဝန်ကြီး Rex Tillerson နဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster တို့ကတွေ့ဆုံမြင်းမြန်းသူတွေကိုပြောကြားခဲ့ပါတယ်။အဲ့ဒီမတိုင်ခင်တရက်မှာပဲထရမ့်ကခိုမေးကိုယာတုကနေဖယ်ရှားခဲ့တဲ့အတွက်ဒါဟာသူရွေးကောက်ပွဲနိုင်ရဖို့အထောက်အကူဖြစ်စေတဲ့မဲဆွယ်စည်းရုံးလုပ်ငန်းမှာရုရှားရဲ့နယ်ပတ်သက်ဆက်နွယ်မှုရှိကောင်းရှိနိုင်တယ်ဆိုတော့ခိုမေးရဲ့စုံစမ်းစစ်ဆေးမှုတွေကသူ့ကိုဘလောက်ထိစိတ်အနှောက်အယှက်ဖြစ်စေလဲဆိုတာပြသနေတာဖြစ်ပါတယ်ရှင်။
စီးရီးယားနိုင်ငံကသဘုံအဖွဲ့တွေနောက်ဆုံးထိန်းချုပ်ထားတဲ့ Homes Care အတွင်းကယာနဲ့ချီတဲ့အတိုက်ခံသဘုံအဖွဲ့တွေနဲ့သူတို့မိသားစုဝင်တွေထွက်ခွာသွားကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။စီးရီးယားနိုင်ငံအနောက်ဘက်ပိုင်းမှာရှိတဲ့ဒီမြို့ဟာတမရဘာရှာအယ်အာဆတ်ကိုဖျောက်ချနိုင်ရေးအတွက်တိုက်ပွဲဝင်နေတဲ့အတိုက်ခံအင်အားစုတွေရဲ့မြို့တော်တပွဲနှစ်အတန်ကြာတည်ရှိနေကြတာပါ။မြို့အတွင်းကနေနောက်ဆုံးထွက်ပြေးကြသူတွေကိုတင်ဆောင်သွားတဲ့ဘတ်စကားဟာဝေယမြို့ကနေတနင်္ဂနွေနေ့ကထွက်ခွာသွားကြပြီဖြစ်ပြီးဒါဟာအစိုးရကိုတော်လှန်သူတွေနဲ့သူ့ရဲ့လက်နက်တွေအားလုံးသူတို့ရဲ့လက်နက်တွေအားလုံးမရှိကြတော့ဘူးလို့ Homes Data အုပ်ချုပ်ရေးမှူးတလားဘာရာစီကသတင်းတော့ဒီကိုပြောပါတယ်အစိုးရလုံခြုံရေးတပ်ဖွဲ့တွေဒီဒေတာကိုရောက်လာမှာဖြစ်ပြီးအင်ဂျင်နီယာတွေကလည်းမြေမြုံမိုင်းတွေနဲ့တခြားပောက်ကွဲစေတဲ့အရာတွေကိုရှင်းလင်းကြမှာဖြစ်ကြောင်းအုပ်ချုပ်ရေးမှူးဘာရာစီကအစိုးရပိုင်းစာနာသတင်းကိုပြောပါတယ်ဒါဟာမြို့ပြဒေတာကနေဒုတိယအကြိမ်မြောက်အစုလိုက်အပြုံလိုက်ထွက်ခွာသွားကြတာဖြစ်ပြီးတူရကီနယ်ဆက်မှာရှိတဲ့သဘုံအဖွဲ့တွေထိ ंछ ုတ်ထားတဲ့ဒေသကိုစီးရီးယားအစိုးရရဲ့အာမခံချက်နဲ့တော်လန်ရေးသဘုံအဖွဲ့တွေဘေးကင်းစွာထွက်ခွာနိုင်ရေးရုရှားနိုင်ငံကကြားဝင်ဆောင်ရွက်ပေးပြီးခဲ့တဲ့နောက်မှာအခုလိုထွက်ခွာသွားကြတာဖြစ်ပါတယ်
ဒီဇင်ဘာလအတွင်းဖျားကြောင်းတုံးကြောင်းဘုံခွဲမှုမှာပါဝင်ပတ်သက်ခဲ့တယ်လို့ဆွဆွဲခံရသူ၄၈ဦးကိုစစ်ခုံရုံတင်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။အေဗီလာနဲ့ဒီဇင်ဘာလအတွင်းဖျားကြောင်းတွေကိုပြစ်မှတ်ထားတဲ့အသေးငယ်ဘုံခွဲမှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အစ္စလာမစ်စစ်သူကြားအဖွဲ့ကပြောပါတယ်။ဆွဆွဲခံရတဲ့တန်ရရှိသူတွေ တိုက်ခိုက်ခဲ့ရပါတယ်တိုက်ခိုက်မှုတွင်လူပေါင်း80ကျော်သေဆုံးခဲ့ရပါတယ်ရှင
် UAV ရိုက်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပြည်မေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျ။မြန်မာနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့တရုတ်ရေတပ်ဟာမြန်မာရေတပ်နဲ့တနင်္ဂနွေနေ့ကပထမဆုံးကျင်းပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။မြန်မာရေတပ်နဲ့ပူးတွဲစီရေးလေ့ကျင့်ခဲ့တဲ့တရုတ်ရေတပ်အုပ်စုမှာဖြစ်တင်မောချုံချုံဒုံးကျည်တပ်အမြန်မောင်းနေနိုင်တဲ့အဆောင်စစ်တင်မောဂျင်ဇူးနဲ့ထောက်ပံ့ရေးရရင်6ဟုစတဲ့ပြည်တွင်းပြစ်စစ်တင်မော3စင်းပါဝင်ပြီးအဲ့ဒီတင်မောတွေဟာတနင်္ဂနွေနေ့မှာပဲမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားကြပြီလို့တရုတ်အစိုးရပိုင်း Global Times သတင်းမှာဖော်ပြထားပါတယ်တရုတ်ရေတပ်ကစစ်သင်္ဘောတွေဟာနှိပညာပိုင်းအရာခင့်မိပြီးစောင့်ရှောက်ရေးစီးရေးလေ့ကျင့်မှုနဲ့ကင်းလဲတဲ့နေရာတွေမှာအသုံးဝင်ကြောင်းနဲ့မြန်မာရေတပ်ကဒီပူးတွဲစီးရေးလေ့ကျင့်မှုမှာပါဝင်ခဲ့တဲ့ F-11 အောင်စရာနဲ့ UMS အနော်ယထာ 771 တို့ဟာလည်းမြန်မာရေတပ်ရဲ့အထင်ကရသင်္ဘောတွေဖြစ်တယ်လို့ဘေကျင်းမြို့အခြေစိုက်ရေတပ်ဆိုင်ရာကြွန့်ကျင်သူလီဂျီပြောတာကိုကိုကာဘီ Global Times တွေမှာဖော်ပြထားပါတယ်။ပူးတွဲစီလေ့ကျင့်မှုတွေအတွင်းရေတပ်သင်္ဘောတွေတန်းစီခုံပေါင်းတာအချင်းချင်းဆက်သွယ်တာနဲ့ပူးတွဲရှာဖွေကယ်ဆယ်ရေးတွေလှုပ်ဆောင်တာတွေပါဝင်မဲ့အကြောင်းတရုတ်မျိုးသားကာကွယ်ရေးဌာနပြောခွင့်ရဝူချန်းကစနေနေ့မှာပြောကြားခဲ့တယ်လို့ဆိုပါတယ်။ဒါဟာတရုတ်ရေတပ်အနေနဲ့ Oceania လို့ခေါ်တဲ့သမုဒ္ဒရာအတွင်းကကျွန်းကြီးကျွန်းငယ်တွေအပြင်အာရှဥရောပနဲ့အာဖရိကတိုက်တို့မှာရှိတဲ့တိုင်းပြည်20ကိုရပ်ပေါင်း180ကြာချစ်ကြည်ရေးတွားရောက်တဲ့ခီးစဉ်ရဲ့တစိ့တဒေတာလည်းဖြစ်ပါတယ်။တရုတ်ရေတပ်တင်မောအုပ်စုဟာဖိလစ်ပိုင်ဗီယက်နမ်နဲ့မလေးရှားနိုင်ငံတွေကိုတွားရောက်ခဲ့ပြီးဖြစ်ပြီးမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုခီးဆက်နေတာဖြစ်ပါတယ်။တရုတ်နိုင်ငံမှာမေလ14ရက်ကနေ15ရက်နေ့ထိကျင်းပခဲ့တဲ့ Belt and Road လို့ခေါ်တဲ့ခေတ်သစ်ပိုလမကြီးစီမံကိန်းအပြီးတရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တွေ့ဆုံပြီးတင်းတပတ်အကြာမှာဒီပူးတွဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံကကမ္ဘာကတပြုအစိုးတင်သွင်းထားတဲ့ One Belt One Road ကိုကမ္ဘာလမ်းမကြီးစီမံကိန်းနဲ့ရှင်ပြိုင်ပြီးအိန္ဒိယနဲ့ဂျပန်တို့ကဒံပြန်မဟာဗျူဟာမြောက်စီမံကိန်းတစ်ခုလုပ်ဖို့စီစဉ်နေပါတယ်။အထူးသဖြင့်အာရှအာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေအတွင်းရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးတိုးမြှင့်လှုပ်ဆောင်ဖို့အတွက်အရေးပါတဲ့အခြေခံအဆောက်အအုံတွေတည်ဆောက်ဖို့ဒီဒံပြန်မဟာဗျူဟာမြောက်စီမံကိန်းကိုလုပ်ဖို့စီစဉ်တာဖြစ်ပါတယ်။မေလ22ရက်နေ့ကနေ26ရက်နေ့ထိအမန်ဒာဘဲမှာကျင်းပမယ့်ဒီအာဖရိကဖွံ့ဖြိုးရေးပန် AFDB ရဲ့နှစ်ပတ်လည်အစည်းအဝေးမှာအဲ့ဒီအစီအစဉ်အကြံပေးကိုတင်သွင်းသွားဖို့ရှိပါတယ်။ဂျပန်နဲ့အိန္ဒိယတို့ရဲ့အစုဆက်စီးပွားရေးလုပ်ငန်းအတွက်လမ်းပြမြေပုံတစ်ခုပြင်ဆင်လှုပ်ဆောင်ဖို့ဂျပန်နိုင်ငံစီးပွားရေးကုန်သွယ်ရေးနဲ့ဆက်မှုလုပ်ငန်းဝန်ကြီးဌာနရဲ့ဌာနခွဲတစ်ခုဖြစ်တဲ့ဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့အစည်း JETRO ကလုပ်ငန်းတာဝန်ခံအဖွဲ့တစ်ခုဖွဲ့စည်းထားပြီးလို့လည်းသတင်းတွေထွက်ပေါ်နေပါတယ်။မေလ14ရက်နေ့ကနေ16ရက်နေ့အထိတရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပပြုလုပ်ခဲ့တဲ့ Belt and Road Forum ကမ္ဘာလမ်းမကြီးညီလာခံကိုစီမံကိန်းမှာပါဝင်တဲ့နိုင်ငံခေါင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူ29ဦးတက်ရောက်ခဲ့ပါတယ်။တစ်နှစ်ကိုဒေါ်လာ150ဘီလီယံကုန်ကြမဲ့ဒီကမ္ဘာလမ်းမကြီးစီမံကိန်းတွေကိုနိုင်ငံပေါင်း68နိုင်ငံကပါဝင်လာနေပြီလို့လည်းတရုတ်နိုင်ငံကပြောပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံကတော့သူတို့ရဲ့အချုပ်အခြာအာဏာကိုပေးဆပ်ရမှာကိုမလိုလားတဲ့အတွက်ညီလာခံကိုမတက်ရောက်ခဲ့ပါဘူး။ဒီကမ္ဘာလမ်းမကြီးစီမံကိန်းရဲ့အဓိကအချက်တွေထက်ကတစ်ခုဖြစ်တဲ့ Kashmir ဒေသနဲ့ Pakistan နိုင်ငံကိုဖျက်ချော်ဖောက်လုပ်မဲ့အချက်ကိုအိန္ဒိယနိုင်ငံကမနှင်းမြှို့တာဖြစ်ပါရဲ့ရှင်
။မြောက်ကိုရီးယားကတင်းငွေနေမှာနောက်ဆုံးပြုတ်လိုက်တဲ့ပဲထင်းတပ်ဒုံးကြီးဆန်တပ်ပြလို့မှုကြောင့်ကုလသမဂ္ဂလူညီကောင်စီကအင်္ဂါနေ့မှာအရေးပေါ်ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။အဲ့ဒီဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကခေါ်ယူခဲ့ခြင်းဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအူရုဂွေးနိုင်ငံတာမကြီးကပြောပါတယ်။မြောက်ကိုရီးယားကတောင်ပိုင်းပျုံကန်းခရိုင်အတွင်းကနေတင်းငွေနေမွန်လွဲပိုင်းကအဲ့ဒီပဲထင်းတပ်ဒုံးကြီးကိုပြုတ်လိုက်တာမှာကီလိုမီတာ900လောက်အထိရောက်သွားခဲ့ပြီးနောက်ပိုင်းမှာဂျပန်ပင်လယ်အတွင်းကျသွားခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မ ညောက်ကိုရီးယားကနောက်ထပ်ရန်လိုတဲ့လုပ်ရက်တွေပြုလုပ်လာမယ်အရေးလက္ခဏာတွေကိုသူတို့အနေနဲ့စောင့်ကြည့်နေကြောင်းနဲ့စီရေးအရာလည်းအသိအနေထားမှာရှိနေကြောင်းတောင်ကိုရီးယားပူးတွဲစီးဥစည်းကြုံများရဲ့အကြီးအကဲကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်တောင်ကိုရီးယားအနေနဲ့နျူကလ িয়ার
ဒီခါမှာခင်ဗျာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တည်ဆောက်မှုအစီအစဉ်တွေကိုရပ်တန့်ဖို့သတိပေးတဲ့အနေနဲ့ရောမြောက်ကိုရီးယားကအစောပိုင်းကပြုလုပ်ခဲ့တဲ့ဒုံးကျည်စမ်းသပ်ပြည်လူမှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့ရောအမေရိကန်ရေတပ်တိုက်ခိုက်ရေးအုပ်စုတစ်ခုကိုကိုရီးယားကျွမ်းကျယ်ကိုသမ္မတဒေါ်နယ်ထရမ့်ကဆီလွတ်ခဲ့ပါတယ်။ ဖြစ်တဲ့အကြောင်းဒေသခံအာဏာပိုင်တွေစီကနေတည်င်းချက်လက်ရရှိပြီးနောက်စစ်ဆေးမြင်းမြတ်မှုတွေလုပ်ဖို့အတွက်ထွက်ပြေးဝင်ရောက်လာတဲ့ဒီရွာတွေစီကိုအဖွဲ့တွေစီလုတ်ပြီးတော့ဒုက္ခသည်တွေနေရာကျော်ရောက်ရှိလာပြီးတော့ဒီနောက်တစ်ရွာမှာ90ဦးကိုတွေ့ခဲ့ရတဲ့ဆိုတာကိုအစိုးရတည်င်းဌာနကပြောပါတယ်ရှင်။
ထိတ်တန့်ရောက်သတင်းတွေကိုကိုယ်စော်ဝင်းနိုင်တဲ့ရှားဖောင်တို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။VOE အမေရိကန်တန်ခါမင်းဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းတော်တပုတ်နဲ့အရင်ဦးဆုံးတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကြီးကိစ္စနဲ့ပတ်သက်တဲ့သတင်းမှာ၂၁ရာစုပင်လုံးညီလာခံမှာအားလုံးတန်းတူပါဝင်နိုင်မှုတွေအလားအလာမရှိသေးတဲ့အပေါ်ညီလာခံကိုအပြည့်အဝထ
ကျွန်တော်တို့ရဲ့ဒီအခြေအနေကိုပြောပြပါမယ်ခင်ဗျာ။
ကျွန်တော်မြန်မာနိုင်ငံရဲ့အခက်တူချို့ကလည်းတုံးသက်ကြပါတယ်။မိလ၂၄ရက်နေ့မှာကျင်းပမယ့်ဒုတိယကြိမ်၂၁ရာစုပင်လုံညီလာခံအပေါ်ပြင်ပမှာရှိတဲ့တိုင်းဒေသဖွဲ့စည်းတွေနဲ့အကဲခတ်တွေရဲ့တုံးသက်ချက်တွေကိုမအင်ဂျင်နီယာစုစည်းတင်ပြပေးပါလိမ့်မယ်ခင်ဗျာ။ Majagin Yabai Dringa, the Bota Topian Tabare, Deep Oma Yamanang Yi, a Keke, Doctor Disregaro, a Kulu, don't the Bari.
Let's see Dawan Shide, let's see Soya, let's see Poisibo, ya, Dawan Yu Tare, Sure, Damaro, Nanaka, Dianza in Azuri, don't play ha. Two Soyan Jet, two Yaman Jenet, two. Josie Batumiobo, no, don't go alone, ma, don't use the Chicaro, Matuda Garo, Matsambu, General Usare. So the time be ye a Joe Mugo Bido, Alongan, Puda Bienare, Niapin, La Sunny Naimu, who did it, Lanyambogo, Dwaja Lucino, did it, Saint B. Melu Usare, a Dilubiora, let the don't play a di Picari to Ocono, Naleja, with a chete, Kenidaga. Madura Chega and Josie Boane, Anaga, Mio Manjati, Madura Pite to eh. So then he named Way Mave, Hello Madura, Pishinja in Oga, Lala Kamame, Toto, Kato Katidu, who same Kondoane, Weba Mava.
Okay, Ero Alongaro, the Jason Swinu Yikube, Joni, Jabime, Letwe Map, Timala Dira, the Lu a cat carry she needed look on the banishing.
Lenaye, so go. Udi jene, udi nere, netago, show bido. Alatege, go lumio, go tami, josiwa, go udi nine loshi, and then yapi, nangaye, usa, go bobi uza, bena, and all, polo, eleven, janoaro, a ku, usisema, the zonde agaro, chila, nine, eru, usavare, alo, alo, kissi, yaru, o genom yamarak.
Judia Jane, did also nyene, nilaganguro, nayeta, jempama pipi, pumpuene, paper, dre. အတိရစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အတိရလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဘက်ကခေါင်းဆောင်၄ယောက်ကိုအစိုးရဘက်ကဖိတ်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကပြောပါတယ်ရှင်။မိုင်းအင်ဂျင်နီယာစုစည်းတင်ပြခဲ့တာဖြစ်ပါတယ်။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးတင်ဆက်ပေးပါတော့မယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မ
ngay yara go American piyang su ni ne mien dwe jen biro ku ni hain ne pa nga ni biro le ku ni ni re lu le piyo ba re sipe sasan yi gu piyang biro sa de ne bime me si le ne yang cha la miro nung hain di bu lu le su ba re tam ma ji scott ma se gu me la sa de ni ga yang gu miyo tam ma ji ye ne ima ku cho cho ting twist su mi miyan tha ra gu na sin ya ba kya
Jesuitamare for giving me the chance for this movement.
Happy to do it. Thank you.
First of all, you did interview.
Tama di ne jenaruh chana Kristo mimian na di kijen ha taula tuin dudia jema. Pertama di jenunga Amerika ma suwa di jeda telalau pesi badi le. Kuro taula lau si tawa bi. Soro Amerika suwa di ye mimanengen saya muwara gu Jesus piu bi piu 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 bala. Muwara piang doa badala, pobi tejua la badala. Tama mu tchanengen dui tchagi sa dui te ayun say mu jo doa badala kamya.
No, the policy really hasn't changed. In fact, the national security.
Muwarangar ke na piyam doa bao. Nama muda lunjui jambi puku ha piyere drenpa kawe. Merkangu toyo biro nangenjai wenji ipawen tchadaun shidur ne tuisongke wati de. Nama liru ne manangen tuin kubiangui cugamu tiar lungu sabiro abi doa me sure. Chonruye kaimare tandi thangu turuga tapiro amagan piyoge wale. Sasan I belau yeji de manangen omienangu chonru belau dom mienjene suragu leitha piyoge wale. Soro Daga Mapyong Lewao. Chonru Sabido Dada Jojua Loni Zewa. Dina Tong Sakon Panda Nit Jane Kalama Suya Tongzi Gu Kungra Lutoga a deep pubileta chino tegu china bale. Didema Mimanang and Dre Chonri Shibale at Tau Pangu. Didain Sat Habido Petautam Shiwao. Peace go Ninja Low A B season go sa loni wavi.
And we're gonna keep building it.
Okay, that's a good news as the budget and the assistance program.
Tongzi ne kuni re season re ne kudain sesi doame sura dring kau mare. Mila liani ronga ni biro ma tamro kau ye uzi jo dumu pulong ye keze ine pian le ni acha thai thana wunji maundo apie apie sungne sesi ye commission duye mu bahuban ukutaru ne tamaji duye sungge bare. Ari duye sungge re ma adiga bahari sunige re sura tiobja nai mala kya.
Sure, yeah, I go to NAPITA almost every week and meet with a range of government officials or members of parliament, really to talk about.
Chowya Museum go soon about the Nibirogu, Geno Drembus and Nine Lulu, Tuaviro, Soya Down Shiduri, Toto Guzzle Net, Twisto Mare, and Yedanlu, I'm inside Yosuragaro, Mimanang and Yabu, and Pion Lego, Abbe Pambubu, Mimanang and Ne, Pelu Sabiro, Ladwello Sauname, Nanangasan Ego, Pelu Sabiro, Disome, Surariwa, Tanaman Game Yosurari Poma, Tizzi Dogen of Biojimbo. We may Uma Abhin, Buba Okatane Suin, Siwa Gesa, Panlungan Gesa Lu, Gesa Rigu, Biobibare. Taigu, Ladwello Sambu, Kaune, Lumu Fulu Ewan Ginegaro, Tabawa Pian Rigu, Manangan in a Yen Sinan Zwan Shibuya, Tunet Tu Unjitanaga, Losan Rirulu, Gesa Rigu, Biobibare. Mount all Pipia Sonsan to see Comshin, Dream Munesuin, Comshingam, Jagan Topia, Melu Mulentare, Sonsan to see Mussin Kanza, John, Genom Hivare. Tibo Sewanzamu Miabia Shini Biro Taha Bun Liminda Mune Tawin Mu Shibu Nemanga Chuza Atoni Raya say the Bine Chibai. Kawe Uzi Jone Jano Chain Doro Miamia Tribu Gabiro Tijangaro Ninja Ilungans and Johnny Piosu Kibale. Tilungans and Boma Ninja Yugu Udi de Duta Muri Jaon Pelu Salu Dwame Surepo Tuye Amingu Jano Megawale.
How Myanmar can continue to make progress toward peace.
Ninja Ilungans and John Pure Suro Leshi Nima Ninja Ilungans and Tia Luma. American Kangandaga, Belumia Shiba de Lekamia.
Well, what we want is peace. We want to see Myanmar achieve peace. And we
General Lujina, Ninjan Iva, Yamanang and Ninjan Yaragu, General Ninjamari. Tasanduri, Miaji Pani, Biro, Pribaka, Pinida, Tejani, Pitaja, Donalde, Yunjimu, Mashiri, Dwajangu, Taga, Kakere, Sura, General Tiwar, Taha, Yamalungans, and Surago, General Setama, Mie Matavare, Tajan, General Ruin Swap Patam, Yamalochambao. We met a cardinal Nilan by a Tauku, Pura Lu, General Kuni Nanda Rima Kuniware, Ubuma, Federal Wadane, Tassine, Kesa Yadriha, Paris Surarugu, a query Nalezibu Kuniware. General Yanaga, Mwanangan in Ninjan Yi to a Sinji to Kugu, Ya on Lupu, Taha to get Queen Langan to Coop Chit Esurawa, Taha Kakabido, the cardinal a query in a Jokan Totwawu, Regul Esura, General Tiwar. We met Malu to Gabe, Ninjan Zibu to a teaching her, Jokai Matuavene.
So that the people of Myanmar can really have peace. Sure. As you said, we've looked at all the sanctions. We did that last year. The relationship with the military, like most of what we're doing here, is all aimed at trying to promote ongoing reform.
ကျွန်တော်ပြောတဲ့အတိုင်းပါပဲတန်ခတ်အရေးယူမှုတွေအားလုံးကိုပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရုပ်သိမ်းပြီးပါပြီစစ်ဖက်နဲ့ဆက်ဆံရေးကတော့ကျွန်တော်တို့ဒီမှာလုပ်နေတာအများစုလိုပါပဲဆက်လုပ်နေတဲ့ပြည်ပြောင်းလဲလုပ်ငန်းစဉ်ကိုကြိုးစားပြီးတော့အားပေးပံ့ပိုးဖို့ဒီမိုကရေစီပြည့်ဝပြီးတော့ငြိမ်းချမ်းတာယာဝပြောတဲ့နိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံအတွင်းကူးပြောင်းရေးဆက်လုပ မြန်မာစစ်ဖက်အရာရှိတွေခေါ်ပြီးတော့အစည်းအဝေးမှာပါဝင်စီတာမျိုးလို့လုပ်နေတာတွေတော်များများရှိပါတယ်စစ်ဖက်သာမကပါဘူးစစ်ဖက်နဲ့အရက်ဖက်တာဝန်ရှိတွေကိုအတူတွဲပြီးတော့ခေါ်ယူတာမျိုးလည်းမကြာခဏရှိပါတယ်တဘောဘေးရန်တွေရဲ့ကယ်ဆယ်ရေးကနေစစ်ဖက်အရက်ဖက်ဆက်ဆံရေးအထိအကြောင်းအရာမျိုးစုံကိုဆွေးနွေးပြောဆိုကြပါတယ်မကြာခင်ကဆိုရင်ပြည်ပခအခြေအနေမျိုးမှာသတင်းမီဒီယာနဲ့ဘယ်လိုဆက်ဆံလုပ်ကင်မဲဆိုတဲ့အစီအစဉ်မျိုးလုပ်ခဲ့ပါတယ်အဲ့ဒါဆိုရင်စစ်ဖက်တစ်ခုရဲ့အတွက်မဟုတ်ဘဲနဲ့စစ်ဖက်ကလည်းပါဝင်ခဲ့တာပါမကြာခင်ကပဲစစ်သည်မော်ဒဇင်250အတွင်ပထမဆုံးချိန်လာခဲ့ပါတယ်ဆိုတော့တင့်တော်တဲ့နေပယ်ရူမှာစစ်ဖက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဆက်ပြီးတော့ဆန်းစစ်နေပါတယ်နားလည်မှုတိုးမြင့်ဖို့တောင်မကအရက်ဖက်ထိန်းချုပ်မှုအောက်မှာရှိတဲ့မြန်မာနိုင်ငံမှာရေးပါပြီးတော့အထူးလေးစားခံရတဲ့အဖွဲ့အစည်းအဖြစ်ဆက်ရှိနေဖို့ဥတီလှုပ်ဆောင်တဲ့နေရာမှာနောက်ထပ်တိုးတက်မှုရအောင်အားပေးဖို့ဖြစ်ပါတယ
်။ရခိုင်ရှမ်းနဲ့ကချင်ဒေသတွေမှာကုလသမဂ္ဂအချက်လက်စုံစမ်းရှာဖွေရေးအဖွဲ့လွှတ်ဖို့ကိစ္စကိုအမေရိကန်ကလည်းထောက်ခံခဲ့ပါတယ်။မြန်မာဆွေရကတော့ဒါကိုပယ်ချထားပါတယ်။တမတ်ကြီးစိတ်ပြတ်မိပါသလားခင်ဗျ
။ Well, we've been saying from the beginning that whenever you have conflict, it's important that there be a fair, independent, credible investigation.
ပြည်ပခါရှိလာတဲ့အခါတိုင်းမှာမျှတပြီးတော့လွတ်လပ်တဲ့ယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အရေးကြီးတယ်ဆိုတာကိုအစောပိုင်းကတည်းကကျွန်တော်တို့ပြောလာတာပါ။ပုံဝင်လေးလေးပြောရရင်နိုင်ငံတကာအတိုင်းအဝိုင်းကိုကျေနပ်စေဖို့မဟုတ်ပါဘူး။မြန်မာလူထုကျေနပ်စေဖို့ပါ။အချက်လက်တွေကဘာတွေဘယ်လိုဖြစ်ပျက်ခဲ့တယ်ဆိုတာမြန်မာလူထုသိတယ်မှာလေ
။ရှင်းနေကြီးဦးကိုအနီနဲ့ပတ်သက်ပြီးမေးပါစေ။တမတ်ကြီးသူ့ကိုပုဂ္ဂိုလ်ရေးရအသိခဲ့မယ်လို့ကျွန်တော်ယူဆပါတယ်။
I did have the honor of knowing him.
ဒီနေ့ပတ်သက်လို့သူလှုပ်ခဲ့တာတွေနဲ့ပတ်သက်လို့သူလှုပ်ကြံခံရမှုနဲ့ပတ်သက်လို့ဒီလူသားမှုကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တစ်စုံလုံးပေါ်တမ်မကြီးရဲ့အမြင်ကိုသိပြစေ
Well, first I think he did a lot of great work for his country. ပထမဆုံးကတော့သူ့နိုင်ငံအတွက်တကယ်အလုပ်တွေကိုသူလုပ်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ရှေ့နေတူဦးဖြစ်ကောဒီမိုကရေစီကိုအခိုင်အမာထောက်ခံသူတူဦးအဖြစ်နဲ့ပါတိုက်ကိုအရေးပါတဲ့ခန်းကဏ္ဍမှာပါဝင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ် ပို့ပြီးတော့အကောင်နဲ့ငင်းချမ်းတဲ့တာယာဝပြောတဲ့မြန်မာနိုင်ငံအဖြစ်တိစောက်ဖို့ကြိုးစားသူတွေထဲမှာသူလဲပါဝင်ပါတယ်ဒီလိုလူမျိုးအလုံးလောက်ရှိတယ်ဆိုတာဘရော့မှမဖြစ်ပါဘူးသူတို့နိုင်ငံရှေ့ကိုတိုးတက်ဖို့တကယ်ကိုမြုပ်နှံလှုပ်ဆောင်တဲ့ဒီလိုလူမျိုးတွေနိုင်ငံတိုင်းမှာရှိဖို့လိုပါတယ်ဆိုတော့ဒါဟာကြီးမားတဲ့ကြေကွဲပွဲဆုံးရှုံးမှုတစ်ခုပါတစုံတယောက်ကသူ့ကိုတတ်ဖ ယ်နောက်ထပ်အချက်လက်ကျွန်တော်မှမရှိပါဘူးဒါပေမဲ့ကျွန်တော်ပြောရမယ်ဆိုရင်တော့သူလုံနေခဲ့တာတွေကိုဆက်လုံမဲ့လူတွေဒီနိုင်ငံမှာအများကြီးရှိတယ်ဆိုတော့ကျွန်တော်သိပါတယ
်မြန်မာနိုင်ငံတနိုင်ငံလုံးအနေနဲ့ပေါ့လေတော်ဝင်ရှိသူတွေဘိုင်းတော့မကလူလူဘိုင်းကိုပါဆိုလိုပါတယ်ဒီနိုင်ငံဟာမတူကွဲပြားတဲ့ဘာသာတွေကြားယဉ်ကျေးမှုတွေကြားဟန်ချက်ညီညွတ်စေဖို့နဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့ရာအလုံးအလောက်အားထုတ်လှုပ်ဆောင်နေတယ်လို့တမ်းမှတ်ကြီးယူဆပါသလား
I would say in all countries including my country
ကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်နိုင်ငံအပါအဝင်နိုင်ငံအားလုံးမှာဘာတွေပဲကျွန်တော်တို့လုပ်နေပါစေပို့ပြီးလှုပ်ဖို့အမြဲလိုအပ်ပါတယ်ဒါကမြန်မာနိုင်ငံအတွက်လည်းမှန်ပါတယ်မြန်မာနိုင်ငံအနေနဲ့ဆိုရင်ဟန်ချက်ညီညွတ်စေဖို့တိစောက်ခွင့်နှစ်ပေါင်းများစွာမရခဲ့တာကြောင့်နောက်ကျပြီးမှစတင်ရတာပါဟန်ချက်ညီညွတ်အောင်တိစောက်ဖို့ဆိုရင်တဦးနဲ့တဦးတိအောင်လှုပ်တာနဲ့စရမှာဖြစ်ပြီးတော့အတူတကွာလှုပ်ဆောင်ရပါလိမ့်မယ်လူတိုင်းဟန်ချက်ညီညွတ်အောင်နေရမယ်ဆိုပြီးတော့အစိုးရကညွှန်ကြားလို့မရတာကြောင့်ဒီတိုင်းနေရင်တော့ဖြစ်လာမှာမဟုတ်ပါဘူးအစိုးရပါဖို့လိုအပ်နေတာကတော့အသေးချပါဒါပြင်လူအဖွဲ့အစည်းဝင်အားလုံးပါဖို့လည်းလိုပါတယ်ဘာသာကွဲသူတွေကိုပဲဖြစ်ဖြစ်တိုင်းရင်းသားလူမျိုးစုတွေကိုပဲဖြစ်ဖြစ်ထိတွေ့ဆက်ဆံပြီးတော့တဦးပေါ်တဦးသိရှိနားလည်အောင်ပညာရေးနဲ့တက်ကြွစွာကြိုးပမ်းမှုတွေကလည်းတစင်လှုပ်ရပါလိမ့်မယ်ကျွန်တော်တို့နိုင်ငံဆိုရင်တိတ်ကိုကွဲပြားစုံလင်တဲ့နိုင်ငံပါဒီမိုကရေစီနိုင်ငံဖြစ်လာတာနှစ်ပေါင်း240ရှိပါပြီ။ကျွန်တော်တို့ဆက်လုပ်နေရတော့မှခီးရှည်ကြီးကိုဆက်ပြီးတော့တွားရပါဦးမယ်။ဒါဟာဘယ်တော့မှမဆုံးတဲ့ရင်ဆိုင်မှုပါ။ဒါပေမဲ့ကိုယ့်ရဲ့တာဝန်ယူမှုကဒီလိုကြိုးပမ်းမှုကိုအထောက်အကူဖြစ်စေတယ်ဆိုတာလူတိုင်းနားလည်ဖို့ကတိတ်ကိုအရေးကြီးပါလား။ဖြစ်လာဖို့အစိုးရကိုထိုင်ဆောင်နေရမဟုတ်ပဲနဲ့အမေရိကန်မှာလိုပဲမြန်မာနိုင်ငံမှာလည်းလူတိုင်းရဲ့အခန်းကဏ္ဍရှိနေပါ
တယ်။
ဒီကုန်းချုပ်အနေနဲ့မြန်မာနိုင်ငံရဲ့အပြောင်းအလဲတွေကိုဒီနှစ်ပိုင်းတွေအတွင်းတမတ်ကြီးတွေ့ထားရပြီပါပြီ။နိုင်ငံရဲ့လက်ရှိအခြေအနေပေါ်တမတ်ကြီးရဲ့ပုံကိုယ်ရေးအမြင်ဘယ်လိုရှိပါသလဲ။တပါတီအုပ်ချုပ်မှုအောက်စစ်ဖက်အုပ်ချုပ်မှုအောက်တွေမှာနှစ်ပေါင်းများစွာနေခဲ့ရပြီးတဲ့နောက်အခုဆိုရင်အရသာအများစုပါတဲ့အုပ်ချုပ်ရေးဖြစ်နေပြီလို့ပြောနိုင်ပါလိမ့်။နိုင်ငံရဲ့လက်ရှိအနေအထားပေါ်တမတ်ကြီးဘယ်လိုယူဆပါသလဲ
။ I think first I'm very excited to be here. Because after so many years
ပထမဆုံးပြောချင်တာကတော့ဒီမှာတာဝန်ထမ်းရတာကျွန်တော်တိတ်ကိုစိတ်အားတက်ကြွပါတယ်။နှစ်ပေါင်းများစွာကြာပြီးတဲ့နောက်ဒီတိုင်းပြည်ဟာကြီးမားတဲ့တိုးတက်မှုရဖို့အခွင့်အလမ်းရှိနေပါပြီ။ဖြည့်ရှင်ရမယ့်ကိစ္စအတော်များများကိုလည်းရင်ဆိုင်နေရပါတယ်။တချို့ကိစ္စတွေထဲမှာတိတ်ကိုရှုပ်ထွေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လို့လူမှုတန်းဝန်းနေကြတင်းမာမှုတချို့လိုကိစ္စတွေပါသလိုစည်ရဲမွတ်တေမှုလိုအခြေခံအဆောက်အအုံမပြည့်စုံတာလိုပညာရေးအားနည်းတာလိုကိစ္စတွေလည်းရှိပါတယ်။ဒါတွေဟာဖြည့်ရှင်ဖို့တကယ်ကိုခက်တဲ့ပြဿနာတွေပါ။ညာရင်းချင်းလည်းဖြည့်ရှင်လို့မရနိုင်ပါဘူး။ဒီပြဿနာအလုံးကိုချက်ချင်းဖြေရှင်းလို့မရနိုင်ဘူးဆိုတော့ကျွန်တော်လက်တွေ့ကြကြမြင်ပါတယ်။ဒါပေမဲ့အပြုသဘောဆောင်တဲ့မောင်းနှင်မှုတွေတိုးတက်မှုရဖို့တကယ်ကိုအပြင်းထန်စ조사နေတဲ့အစိုးရအဖွဲ့တွေကရောပြင်ပကပါတန်တိတ်ထန်ခိုင်မာသူတွေကိုကျွန်တော်တွေ့နေရပါတယ်။ဒါကကျွန်တော်ကိုအကောင်းမြင်စေပါတယ်။ဆိုတော့အပြင်းထန်အားထုတ်လှုပ်ဆောင်ရမှာဖြစ်ပြီးတော့အတားအဆီးတွေလည်းမကြာခဏရှိပါလိမ့်မယ်။ဒါပေမဲ့မြန်မာလူထုဟာဒီလုပ်ငန်းအတွက်တကယ်ကိုအခိုင်အမာပိုင်းဖြတ်ထားတယ်လို့ကျွန်တော်မျှော်လင့်ယူဆပါတယ်။ဒီမြင်ကိုကျွန်တော်ဆက်ပြီးတော့ခြံဆွဲထားမှာပါမြန်မာနိုင်ငံဟာဆက်ပြီးတော့တိုးတက်အောင်လုပ်သွားမယ်လို့ကျွန်တော်ယူဆပါတယ
် Thank you so much Mr. Ambassador
ဝမ်းမြောက်ရ
ခြင်းပဲ
ဒါကတော့မြန်မာဒီမိုကရေစီရဲ့အဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ် VOE ကတင်းနှင်းကနေနက်နက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီသောတာရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေနနခင်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းလိုမီတာ32 40 49လို့ပြီးလိုင်းလိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်သတင်းစာဆရာဦးစီစီအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အပတ်စဉ်အစီအစဉ်ကိုနားဆင်ရဖို့ရှိသလိုနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လျှောက်ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်နားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြော်ပြပေးမှာပါ။သရရှင်နေအတွက်မြန်မာသချင်းလေးတစ်ပုဒ်ကိုလည်းမြစ်တာတေးလက်ဆောင်ဖြစ်နေပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့သရရှင်တချို့ရဲ့စာတွေကိုပြောပြပေးသွားချင်ပါသေးတယ်။ Facebook ပေါ်မှာလာရေးသွားသူကတော့ဦးစိုးမင်းဖြစ်ပါတယ်
။ VOA ကိုနားဆင်လာခဲ့တာ1988အရေးခင်ကာလမှအခုထိပါပဲ။တချို့တုန်းက VOA မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဦးခမောင်ထေးဦးရောင်တို့ကိုလည်းအခုတက်တိုင်းအမှတ်ရပါသေးတယ်။သရှိထင်ရှားရှိနေလို့ရှိရင်သတိရတဲ့အကြောင်းပြောပြပါဗျာကျွန်တော်ကတော့မန္တလေးတိုင်းဒေသကြီးကြောက်စင်မြို့နယ်အရှိတာဂရကြီးရွာကဦးစိုးမင်းဖြစ်ပါတယ် VOA ဝိုင်းတော်သားအားလုံးနှစ်သက်မှာရှင်လန်းချမ်းမြေ့ကြပါစေ
88အရေးခင်ကာလတွေကအခုချိန်ထိနှစ်ရှည်လာများနားဆင်လာခဲ့ပါတယ်ဆိုရတော့ရှင်ဦးစိုးမင်းအထူးကျေးဇူးတင်ပါတယ်တော်ရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးကြပါမယ်နော်အခုတော့ Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးတေးတရာအစီအစဉ်မှာဒီသတင်းပတ်2019ခုနှစ်ရဲ့20မြောက်သတင်းပတ်အတွက်နံပါတ်1ချိတ်တဲ့သချင်းလေးနဲ့ဖြောပြပေးကြပါမယ် DJ Khaled Chance the Rapper နဲ့ Quavo တို့လည်းပါဝင်ပြီးတော့ပူးပေါင်းဖန်တီးထားတဲ့သချင်းကအခုပြောသွားတဲ့သူတို့အတွက် American ပြည်အောင်စုမှာနံပါတ်1ချိတ်တဲ့ပထမဆုံးတပုတ်တဲ့တပြားဖြစ်ပါတယ်သူတို့တွေအပြင်လေဝင်းနဲ့ဂျက်စင်ဘီဘာတို့တက်တော့ပထမအဆုံးနံပါတ်1တချင်မဟုတ်ပေမဲ့လေဝင်းနဲ့ဂျက်စင်ဘီဘာလည်းပါဝင်ပြီးတော့တီးဆိုထားတာပါ2010မှာ MNN နဲ့ Not Afraid တချင်ပြီးနောက်ပိုင်း Billboard Hot 100ဆီမှာနံပါတ်1နေရာရောက်တဲ့ပထမအဆုံး Hip Hop တချင်လည်းဖြစ်ပါတယ် Australia, UK, Scotland, Canada တို့မှာလည်းနံပါတ1ရောက်တဲ့အပြင် Germany, Ireland နဲ့ New Zealand တို့မှာလည်းနံပါတ်10ထဲဝင်တဲ့တချင်လည်းဖြစ်ပါတယ်ဒီတော့ဒီဆိုတဲ့သူတွေအားလုံးပြန်ပြောရမယ်ဆိုရင် DJ Khaled က Chance the Rapper Quavo နောက်ပြီးတော့ Justin Bieber Lil Wayne တို့ ਨੇ ပူရဲပြီးတော့တည်ဆူထားတဲ့ I'm the one ဆိုတဲ့တချင်ကိုနားဆင်ကြည့်ပါအောင်နော် DJ Khaled I'm in so so I went to start since I was 18 apologize if I say anything I don't mean Like, what's up with your best friends? We could all have some fun, believe me. And what's up with these moves? And why they think it all comes so easy? Forget it, why you here, boy? Cause all that hype don't feel the same next year, boy. Yeah. And I'll be right here in my spot with a little more cash than I already got. Tripping off you cause you had your shot. With my skin tan and my hair long and my fans who've been so patient. Me and 40 back to work but we still smell like a vacation. Hate your rumors, hate your take, your take. These allegations, I'm just feeling like the throne is for the taking. Right, cause all I care about is money in the city that I'm from. I'ma sip until I feel it, I'ma sip until it's done. I don't really give a my excuses that I'm young and I'm old.
only getting older. Somebody should have told you I'm on one. Yeah, I said I'm on one. Yeah, I said I'm on one. I said I'm on one. Two white cups that I got that drink. Could be purple or could be pink. Depending on how you mix it. It's funny to be gotten, I'ma get that dick. Cause I'm on one. I said I'm on one. I walk around the club, everybody. Got my, goddamn, good like Pat Riley. Yeah, too much money ain't enough money. You know the feds listening. What money? I'm a made.
နမေသော hip hop ဒေသရှင်တွေ pop ဒေသရှင်တွေအများကြီးပူပေါင်းပြီးတည်ဆူထားတဲ့ I'm the one ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါ။သောရရှင်တွေအတွက်မြန်မာသချင်းတွေပုံနဲ့လည်းနောက်ပိုင်းမှာမြစ်တာတေးလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်။အခုတော့ VOA မြန်မာဝိုင်းကတင်ဆက်ပေးခဲ့တဲ့တရင်အကြောင်းအရာတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သူတို့အမြင်တွေကိုပြောပြပေးသွားခြင်းပါရယ်နော်။ပေးခဲ့တဲ့တရင်ဘက်တုန်းကလူများစိတ်ဝင်စားတဲ့တရင်တစ်ပုဒ်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာပိုလန်မှာကြီးဖြတ်ပြီးတော့ဖောက်လုံးမဲ့ကိစ္စအပေါ်မှာသွားရရှင်ရဲ့ရေးလာတဲ့အမြင်တွေကိုပြောပြပေးချင်တာပါအဓိကအကြောင်းကတော့ဒီတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှာကြီးစီမံကိန်းကမြန်မာနိုင်ငံအတွက်အကျိုးရလဒ်တွေရှိလာနိုင်မယ်ဆိုတဲ့အမျှော်လင့်တွေတစ်ချိန်တည်းမှာပဲနိုင်ငံရဲ့အချုပ်အခြာအာဏာအတွက်သတိထားရမယ့်အချက်တွေလည်းရှိနေရယ်ဆိုတဲ့ပြောကြားချက်ဒီပေါ်မှာအလုံးကသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးလာကြတာဖြစ်ပါတယ်ဒီစီမံကိန်းကိုဦးဆောင်လှုပ်ရှားတဲ့တရုတ်နိုင်ငံကကမ္ဘာအင်အားကြီးနိုင်ငံနေရာကိုရယူဖို့ရည်ရွယ်ထားပုံရတယ်ဆိုပြီးတော့တုံးသက်သူတွေကလည်းပြောနေကြတာပါဒီကိစ္စပေါ်မှာတောက်ထွန်းတိန်ဆိုတဲ့ဒီသောရရှင် Facebook ပေါ်မှာရေးလာတာကတော့
တရုတ်နဲ့ပတ်သက်ရင်အပေါ်ယံပြောကိုပဲမကြည့်ပဲအတွင်းစိတ်နဲ့ဇယိုက်ကိုလည်းကြည့်ရပါမယ်တောင်တရုတ်ပင်လယ်ရေးကိုကြည့်ရင်သိနိုင်ပါတယ်ကမ္ဘာကအတိမတ်ပြုထားပြီးသူကိုယ်တိုင်လက်မှတ်ထိုးထားတဲ့ပင်လယ်ပြင်ဆိုင်ရာစီးနင်းဥပဒေတွေကိုမျက်ကွယ်ပြုဆန့်ကျင်ပြီးသူနဲ့ပိုဝေးပြီးဖိလစ်ပိုင်နဲ့ပိုနီးတဲ့ Spratly ကျွန်းစုတွေကိုအတင်းသိမ့်ပိုက်နေတာကိုကြည့်ုံနဲ့တရုတ်ပြည်ကြီးရဲ့အတွင်းစိတ်ကိုသိနိုင်ပါတယ်။မြမအီမီချင်းအင်အားကြီးနိုင်ငံဖြစ်တဲ့အတွက်သတိထားပြီးအစဉ်ပြေအောင်ဆက်ဆံနေရတာပါ။အကွက်ရွှေ့မမှားဖို့ထောင်ချောက်မမီဖို့တော့ခေါင်းကောက်မှဖြစ်ပါလိမ့်မယ်။
တရုတ်ကိုအရင်ကိုသတိထားဆက်ဆံရပါမယ်ဆိုပြီးတော့ဒီသောရရှင်တောက်ထွန်းတိန် Facebook ပေါ်မှာသူ့ရဲ့အမြင်ကိုမှတ်ချက်ရေးလာတဲ့အချိန်မှာသူ့ရဲ့မှတ်ချက်ကိုပြန်ပြီးတုံ့ပြန်လာသူကတော့ဥတင်ဝင်ဖြစ်ပါတယ်သူကအရင်လူတွေကိုတော့လက်ပေးပြီးတော့စာချုပ်ကိုတစ်ဖက်သက်ချုပ်ပြီးတော့အချုပ်အခြာကိုဝေခဲ့တယ်တဲ့ဆိုလိုတာကတော့အရင်အစိုးရလက်တုန်းကတရုတ်တွေကအရင်အစိုးရကိုလက်ထိုးခဲ့တယ်လို့ဆိုလိုတာပါအခုတော့အငိုက်ဖမ်းနိုင်တယ်ဆိုပြီးတော့ဒီအစိုးရလက်ထက်မှာတရုတ်ကအငိုက်ဖမ်းမှုစူးစမ်းနေပါတယ်ဆိုပြီးတော့ဥတင်ဝင်သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့သူအရင်တော့တည်ထားတဲ့အချက်လက်တွေနဲ့နှိုင်းရှင်ပြီးတော့အခုပိုလန်မှာကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်ဆော့ဂျော်ထ်ချားစ်ဖြစ်ပါတယ
်မြန်မာပြည်မှာဖောက်လုပ်ထားတဲ့ပိုလန်မှာကြီးကအမှတ်9လမ်းမှာကြီးပါရခင်ကလေးကကုံတွေးလမ်းမှာကြီးရှိပါတယ်မြန်မာပြည်ချမ်းကဒန်းသားလက်နက်ကန်တွေကြီးစိုးတဲ့ဒေသဖြစ်တာကြောင့်ပျက်စီးယိုယွန်းနေပါပြီတရုတ်ပြည်ချမ်းကတော့ကောင်းနေသေးပါတရုတ်ပြည်တက်တွေအဲ့ဒီလမ်းကနေမြန်မာနိုင်ငံကိုဝင်လာခဲ့လို့လာရှို့ထိရောက်ခဲ့ဦးပါတယ်မန္တလေးကိုတရုတ်ပြည်သိမ်းဖို့စီမံကိန်းချစစ်ဆင်ခဲ့ပါတယ်မြန်မာတပ်မတော်ကကိုကံပြည်သူစစ်နဲ့တူကိုကံကာကွယ်ခဲ့လို့သာတရုတ်လက်အောက်မရောက်တာပါတရုတ်ပြည်ကာကွယ်ရေးစစ်စင်ရေးတွေမှာကိုတိုင်ပါဝင်ခဲ့ဘူးတဲ့စစ်ထောက်စစ်မြေပြင်ဒုတိယဗိုလ်မှူးကြီးအငိမ့်စာမြန်မာနိုင်ငံဆိုင်ရာအမေရိကစစ်တမ်းမှုအငိမ့်စာတော်လိုင်းဗိုလ်ကောင်စီအဖွဲ့ဝင်ပြောကြားချက်ကိုကိုကထားပါတယ
်ဟုတ်ကဲ့ဒီတော်ရရှင်ဒီစာရဲမှာရေးထားတဲ့မြန်မာပြည်ဘက်ကဖောက်လုပ်ထားခဲ့တဲ့ပိုလန်မကြီးကအမှတ်9လမ်းမကြီးပါအရင်တည်းကကုန်းတွေလမ်းမကြီးရှိခဲ့ပါတယ်ဆိုတာအဲ့ဒီကုန်းတွေလမ်းမကြီးဆိုတာဘာမာရုတ်ကိုပြောတယ်လို့ထင်ပါတယ်เนาะကျွန်မဒီသမိုင်းပညာရှင်လည်းဖြစ်တဲ့ကျွန်မတို့ရုံကဥကျော်စင်တာကိုလည်းတရားမေးကြည့်ထားပါတယ်ဒီဒုတိယကမ္ဘာစစ်တွင်းကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံအနောက်တောင်ဘက်ကိုဆက်ထားတဲ့ဒီကုန်းတွေလမ်းမကြီးဆိုတာမျိုးဒီဘာမာရုတ်ဆိုတာရှိခဲ့ပါတယ်မြန်မာလမ်းပေါ့เนาะအဲ့ဒီမှာဂျပန်တွေကတရုတ်နိုင်ငံကိုကျူးကျော်ဝင်ရောက်တဲ့အခါမှာမဟာမိတ်တပ်တွေကမြန်မာပြည်ကနေပြီးတော့အဲ့ဒီတရုတ်ဘက်ကိုထောက်ပံ့ရေးရိတ်ခါတွေကိုအဲ့ဒီတောင်တွေကိုဖျက်ပြီးခွေးခွေးကောက်နဲ့ဖောက်ထားတဲ့ဘာမာရုတ်ကနေတဆင်ပို့ပေးတာဖြစ်ပါတယ်။အဲ့လန်ကိုပဲဒီတော်ရရှင်ရင်းညွှန်းတယ်လို့ယူဆမိပါတယ်နော်။အခုရေးလာတဲ့ဆော့ဂျော့ထ်ချားစ်ကတော့တရုတ်ဖြူကာကွယ်ရေးစစ်စီရင်မှာကိုယ်တိုင်ပါဝင်ခဲ့ပြုတဲ့အစ်မပြင်းဒုတိယဗိုလ်မှူးကြီးအငိမ့်စားချက်ကိုကိုကပြောရေးထားပါတယ်လို့ဆိုလာပါတယ်။ဘယ်သူပဲဝါဆိုတော့နာမည်ထည့်သွင်းပြောမထားပါဘူးနော်။ကျော်စင်ဆိုတဲ့တော်ရရှင်အမြင်ကိုလည်းဝေမျှပေးခြင်းပါတယ်။သူကတော့
50-50ဆိုရင်တော့မှမြန်မာကထဲ့ဖို့ငွေမရှိဘူးဆိုတော့စိတ်ဝင်စားဖို့ကောင်းတဲ့အတွေ့လုံနေတာကအဲ့ဒီ50ရာခိုင်နှုန်းအတွက်တခြားဘက်ကလှည့်ချတာဒါမှမဟုတ်တခြားနိုင်ငံကိုဖိတ်ခေါ်တာလုပ်တင်တယ်တရုတ်မှမဟုတ်ရင်အိန္ဒိယနဲ့အန္တရာယ်ရှိလာနိုင်တဲ့ဘယ်သူကမှရာခိုင်နှုန်းအများကြီးမပေးသင့်ပါဘူးအခြားနိုင်ငံလှည့်ဖို့ဆိုတာမဖြစ်နိုင်ဘူးထင်ရပေမဲ့
ခုတရုတ်ကိုရောင်းတဲ့ gas စီမံကိန်းမှာကိုရီးယားနဲ့အိန္ဒိယကပါနေတာပါပဲဒါမျိုးတော့တွေးပြီးတော့လှုပ်တဲ့နေလှုပ်မယ်လည်းမြင်ပါတယ်
ဒီတော့အရှင်ပြောထားတဲ့အထဲမှာဒီမြန်မာဘက်ကနေပြီးတော့ဒီလမ်းဖောက်လို့ငွေရှာတဲ့နေရာမှာဒီတရုတ်မဟုတ်တဲ့တခြားနိုင်ငံတွေစီကနေပြီးတော့လိုအပ်တဲ့ငွေကြေးရအောင်လှုပ်ဆောင်တင်ပါတယ်ဆိုပြီးတော့အကြံပြုထားတာပါသူလိုပဲတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုမြန်မာနိုင်ငံမှာအထူးကြီးမားသွားမှာကိုစိုးရိမ်နေကြတဲ့သူတွေအတွက်ပြန်ပြောရေးလာတဲ့သောရရှင်နောက်တစ်ရက်ကတော့ Price Taking ဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်။သူကတရုတ်နိုင်ငံအင်အားကြီးသွားမှာအရန်ကြောင်းရင်တခြားနိုင်ငံတွေနဲ့ယင်းနှိမ့်မြှန့်မှုကိုလည်းအာရုံစိုက်လှုပ်ဆောင်တင်ပါတယ်ဆိုပြီးတော့အခုလိုအကြံပြုလာပါတယ်
။တရုတ်နိုင်ငံကမလုပ်တဲ့စိတ်ဝင်စားတဲ့ယင်းနှိမ့်မြှန့်တဲ့စီမံကိန်းတွေကိုမြန်မာနိုင်ငံမှာလာလုပ်ဖို့စောင့်နေတဲ့တခြားနိုင်ငံကကုမ္ပဏီတွေအများကြီးရှိပါတယ်။အစိုးရဘက်ကသာအဲ့ဒီကုမ္ပဏီတွေလုပ်ပိုင်ခွင့်တင်ထားတဲ့ယင်းနှိမ့်နိုင်မှုစီမံကိန်းတွေကိုဦးစားပေးစီစစ်ပြီးလုပ်ပိုင်ခွင့်တွေမြန်မြန်ချပေးလိုက်ပါအဲ့ဒီကုမ္ပဏီတွေရဲ့အဆက်အသွယ်တွေနဲ့တရုတ်ပြည်သူသမ္မတနိုင်ငံကမဟုတ်တဲ့နောက်ထပ်ကုမ္ပဏီတွေပိုတိုးပွားပြီးရောက်လာစေဖို့ဆွဲဆောင်နိုင်မှာပါတရုတ်နဲ့လည်းလုပ်ရပါမယ်အလားတူတရုတ်မဟုတ်တဲ့ကုမ္ပဏီတွေကိုလည်းတိကျဆွဲဆောင်မှုမျိုးတွေနဲ့စီးယုံရပါမယ်ဒါဆိုတရုတ်ကပဲအားလုံးဝင်ရောက်ယင်းနှိမ့်နိုင်ချဲလဲနေတာကိုကျော်လွှားစေဖို့နီလန်ဖြစ်စီမှာပ
ါဒါကတော့တရုတ်နိုင်ငံမြန်မာနိုင်ငံအပေါ်မှာဩဇာလွှမ်းမိုးမှုအရန်ကြီးသွားမှာဆိုရင်တစ်ဖက်နိုင်ငံနဲ့တခြားနိုင်ငံတွေနဲ့ပြန်ပြီးချိန်ခွင်ရှာရတဲ့အနေနဲ့အခုလိုလှုပ်ဆောင်နေမှာဆိုတော့သောရရှင်နဲ့အကြံပြုလာတာပါအောင်စရဆိုတဲ့သောရရှင်ကတော့တရုတ်နိုင်ငံမြန်မာနိုင်ငံအပေါ်မှာဒုက္ခပေးလာတာမှာကိုကြောက်ရွံ့ပြီးတော့ဒီစီမံကိန်းမဖြစ်ဖို့ပြောနေကြတဲ့သူတွေအပေါ်မှာအခုလိုပြောလာပါတယ်သူကဒီလိုတွေတွေးပူနေရင်စင်ကူနိုင်ငံတည်တည်လေးကဘာသာဖြစ်လာမှာမဟုတ်ကမ္ဘာနိုင်ငံပေါင်းစုံလွတ်လပ်စွာကုသရောင်းဝယ်တဲ့ခေတ်မှာအထူးသဖြင့်တရုတ်တွေများပါတယ်။ပြည်သူတွေကိုမျက်လုံးစိမ်းတက်မပေးပါနဲ့။မျက်ကန်းမျိုးချစ်တွေဖြစ်ကုန်ပါမယ်ဆိုရဲရေးလာပါတယ်ရှင်။တင်လက်ဆိုတဲ့သောရရှင်ကလည
်းတရုတ်ဖုံးနဲ့တရုတ်ပစ္စည်းတွေတုံးနေပြီးတရုတ်မကောင်းကြောင်းပြောနေတာလူဘောတွေဖြစ်နေတာပေါ့ဗျာ။မြန်မာတွေဘလို့ရှင်းပြိုင်လုတ်ကန်ရမလဲမသိပဲလူဘောအဖြစ်မခံကြပါနဲ့။စဉ်းစားကြစူးစမ်းကြဘလို့လုတ်ကန်ကြမလဲနီးလမ်းမရှာနိုင်ရင်လူဘောပဲဖြစ်နေမှာပါ။
တရုတ်နိုင်ငံနဲ့အရှင်နိုင်အောင်ကြိုးစားပါတစ်ဖက်သက်မကောင်းမပြောပါနဲ့ဆိုပြီးတော့တင်လန်းဆိုတဲ့သောရရှင်သူ့မြင်ကိုရေးလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်မြန်မာသချင်းလေးတစ်ပုဒ်နဲ့သောရရှင်ကိုမေတ္တာတိလက်ဆောင်ပေးချင်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမေတ္တာတိလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်ထင်ယူဆချက်တွေရင်ဖွင့်လာရရေးချင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်850ကရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါလိမ့်။ Email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့သတင်းရှင်တွေကိုမြစ်တာတိလက်ဆောင်ဖြစ်တဲ့မြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်နော်။နေနေတည်ဆိုထားတဲ့မငြိမ်ညှင်းဆိုတဲ့သတင်းလေးကိုသတင်းရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့ယူဆပါတယ်။နားဆင်ကြပါဦး။So just show me the way.
ဆိုထားတဲ့မင်းကြီးများကျဲဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ရင်ဖွင့်စာတွေဝေဖန်အကြံပေးစာတွေနဲ့ဒီတခြင်းတောင်းတာတွေကိုတင်းငွေတွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမြင်တာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မအီတနာကျော်တင်ဆက်တဲ့မြန်မာပြည်ကဗီဇာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဒတင်းစာဆရာဦးစီသူအောင်မင်းရဲ့ပြည်ရင်း၃၀ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်။နားဆင်ပါခင်ဗျာ
။လာမယ့်မေလ24ရက်နေ့ကျရင်နေပြည်တော်မှာဒုတိယကြိမ်27ရာစုပင်လုံညီလာခံကျင်းပပါတော့မယ်27ရာစုပင်လုံညီလာခံဆိုတာဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်နည်းဘယ်ပုံတည်ဆောက်ကြမလဲဆိုတာကိုကြဲကြဲပြန့်ပြန့်ဆွေးနွေးညှိနှိုင်းကြတဲ့ပွဲပါညီလာခံကိုပါဝင်သင့်ပါဝင်ထိုက်သူအားလုံးတက်ရောက်နိုင်အောင်ကြိုးစားတယ်ဆိုပေမဲ့အကြမ်းပြင်းအားဖြင့်တော့တမတော်တိုင်းသားလက်နက်ကိုင်တွေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်သူတွေစသဖြင့်ပါကိုပါရမဲ့သုံးဝက်ဆိုင်ဆွေးနွေးပွဲကြီးလို့ဆိုရင်လည်းမမားပါဘူးဒါပေမဲ့ညီလာခံကြီးကျင်းပတော့မဲ့၃-၄ရက်လောက်ပဲလိုတော့တဲ့ဒီကနေ့ချိန်ထိပါဝင်သင့်ပါဝင်ထိုက်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစုံစုံညီညီတက်ရောက်ရင်းမသေးကြမရေရာဖြစ်နေပါသေးတယ်။ညီလာခံကျင်းပဖို့နီးကပ်လာချိန်ထိဘာပြဿနာတွေဖြစ်နေပါသေးလဲ။ညီလာခံကြီးဟာမျှော်မှန်းထားသလိုအောင်မြင်နိုင်မှာမလား။ဒေါက်ဆန်းစုကြည်ချမအကောင့်ထဲပေါ်နေတဲ့ငင်းကြီးရဲ့လုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့ရောလိုနေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ကျင်းပတော့မယ့်27ရာစုပင်လုံငင်းငယ်ညီလာခံဆိုတာအရင်သမရဟောင်းဦးသိန်းစိန်အစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့ NCA လို့ခေါ်တဲ့တိုင်းပြည်လုံးဆိုင်ရာအဖြစ်ရဲ့စာချုပ်လက်မှတ်ရေးထိုးပြီးချိန်ကစရေးတွင်ရင်း၃ချိန်မြောက်ဖြစ်ပါတယ်။သမရဟောင်းဦးသိန်းစိန်လက်ထက်ကကျင်းပခဲ့တဲ့ပထမဦးဆုံးချိန်ညီလာခံကတော့ညီလာခံလို့ပြောဆိုနိုင်ုံကလွဲရင်းဘာမှတိတ်ထူးထူးခြားခြားမရှိခဲ့ပါဘူး။အထူးသဖြင့်ငင်းငယ်ရဲ့တိဆောက်ရေးအတွက်အရေးပါတဲ့လက်နက်ကင်တိုင်းသားအဖွဲ့တချို့လည်းစုံစုံညီညီမတက်ရောက်နိုင်ပါဘူး။တင်ကြတဲ့သဘောလောက်ကျင်းပနိုင်ခဲ့တာပါ။2015ရွေးကောက်ပွဲအပြီးအာဏာရလာတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရတက်လာတဲ့အခါတမရဟောင်းဦးသိန်းစိန်အကောင့်ထဲပေါ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကိုအမွေဆက်ခံရင်း27ရာစုပင်လုံငင်းငယ်ညီလာခံဆိုပြီးနာမည်ပြောင်းကျင်းပခဲ့ပါတယ်။အထူးသဖြင့်ပြည်ရင်းငင်းငယ်ပြဿနာမှာတော့ကြကြရက်လက်နက်ကင်တိုင်းသားအဖွဲ့စုံစုံညီညီတက်ရောက်လာအောင်အထူးကြိုးစားခဲ့တာတွေ့ရပါတယ်။တစ်ဖက်မှာလည်းမြမငင်းကြဲရေးမှာမြမအစိုးရကိုကူညီမဲလို့ဂတိပေးထားတဲ့တရုတ်အစိုးရရဲ့ဖိအားပေးမှုကြောင့်လည်းတရုတ်နယ်စပ်ကတိုင်းသားလက်နက်ကင်အဖွဲ့ကြီးတွေစုံစုံညီညီတက်လာတာတွေ့ရပါတယ်။ပထမအကြိမ်27ရာစုပင်လုံညီလာခံမှာတက်မတော်ဘက်ကအတိအမှန်မပြတဲ့ကိုကန့်ပလောင်နဲ့ရခိုင်အေအေတပ်ဖွဲ့တွေတက်ခွေမရတာညီလာခံရောက်ပြီးမှဝါကိုစလေအဖွဲ့နေရက်ပြန်သွားတာစရာဒီကလွှဲရင်ကြံလက်နှက်ကင်တက်ဖွဲ့တွေစုံစုံညီညီတက်ခဲ့တဲ့ပွဲလို့ဆိုနိုင်ပါတယ
်။ဒါဒီမကအဲ့ဒီညီလာခံမှာလက်နှက်ကင်တိုင်းသားအဖွဲ့တွေရောနိုင်ငံရေးပါတီတွေအပါအဝင်တက်ရောက်လာသူအားလုံးသူတို့ရဲ့အမြင်တွေကိုပွင့်ပွင့်လင်းလင်းအစည်းအဝေးမရှိပြောဆိုနိုင်ပြီးပြောဆိုနိုင်တဲ့များကိုလည်းမြန်မာပြည်သူတွေသိခွင့်ရအောင်ရုပ်သံတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့အထိပွင့်လင်းမှုရှိခဲ့ပါတယ်။ပြောရရင်အစိုးရတက်မတော်နဲ့တိုက်နေခိုက်နေတဲ့သဘုံဖွဲ့ခေါင်းဆောင်တွေဟာအစိုးရထိပ်ပိုင်ခေါင်းဆောင်တွေတပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေရှိမှသူတို့ရဲ့သဘောထားအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုနိုင်ခဲ့တဲ့အဲ့လိုလိုပြောဆိုတာကိုလည်းတိုင်းပြည်လုံးကတိုင်းရဲ့ကြီးကျယ်ခွင့်ရခဲ့တဲ့အနေအထားမျိုးပါဒါလွတ်လပ်ရရပြီးမြမသမိုင်းမှာတစ်ချိန်မှမကြုံခဲ့ကြဘူးတဲ့အခြေအနေလို့သုံးသပ်ရင်လည်းရပါတယ်ဒီလိုနည်းနဲ့ပရမကျင်27ရာစုပင်လုံငင်းကြဲညီလာခံဟာအတိုက်အတာတစ်ခုထိသမိုင်းမှတ်တမ်းဝင်အောင်မြင်တဲ့ညီလာခံတစ်ခုဖြစ်ခဲ့ပါတယ်အခုဒုတိယအချိန်မှာတော့ပရမကျင်တုန်းကတော့တိုင်းသားလက်နက်ကင်အဖွဲ့စုံစုံညီတက်ဖို့မသေးကြမရေရာပါဘူးဒီနေရာမှာလက်နက်ကင်တိုင်းသားတွေကိစ္စကိုအလေးထားပြောရတာကလည်းငင်းကြဲရေးဆိုတာအစိုးရတပ်မတော်နဲ့လက်နက်ကင်တိုင်းသားတွေအကြားအဓိကတိဆောက်ရတာဖြစ်နေတော့ဒါကိုပဲအဓိကထားပြောနေရခြင်းဖြစ်ပါတယ
်နောက်ဆုံးသတင်းတွေအရလက်နက်ကင်တိုင်းသားအဖွဲ့တွေကိုဖိတ်ကြားထားပုံနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်းပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကမီဒီယာတွေကိုအခုလိုရှင်းပြထားပါတယ်၅ရက်တာကျင်းပမဲ့ညီလာခံကာလအတွက်ဖွင့်ပွဲနဲ့နောက်ဆုံးညစာစားပွဲကိုလက်ရှိအစိုးရကတာဝန်ယူဖိတ်ကြားထားတယ်လို့ဆိုပါရယ်။
ကြာကာလညီလာခံကျင်းပမဲ့ကိစ္စနဲ့ပတ်သက်လို့ကတော့တီထောင်စုညီငယ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကဆွေးနွေးဆုံးဖြတ်ထားတဲ့အနေနဲ့ဖိတ်ကြားထားတယ်လို့ဆိုပါတယ်။ဖွင့်ပွဲပိတ်ပွဲအတွက်အစိုးရဘက်ကအပြည့်ရစာချုပ်လက်မှတ်ရေးထိုးထားပြီးတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အပြည့်ရလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်ဖိတ်ကြားထားတယ်လို့ပြောပါတယ်။တကယ ဖိတ်ခေါ်ချက်တွေကိုအတိတ်ပဲဖွင့်ဆိုရရင်အစိုးရရောယူပီဒီဂျီစီကပါကိုကန့်ပလောင်နဲ့ရခိုင်အေအေတပ်ဖွဲ့၃ဖွဲ့ကိုမဖိတ်ခေါ်ပါဘူးယူပီဒီဂျီစီအနေနဲ့လည်းအပြည့်ရလက်မှတ်ထိုးမထားတဲ့အဖွဲ့တွေကိုတပ်ဖွဲ့ချင်းစီဖိတ်ခေါ်ထားတယ်ဆိုပေမဲ့လေးလာသူအစင်နေပါပဲဒါနဲ့ပတ်သက်ပြီးဝမိုင်းလာ KIA ကချင်လက်နက်ကိုင်အဖွဲ့RCSS SSC မြောက်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်လက်နက်ကိုင်ခုနှစ်ဖွဲ့စုပေါင်းထားတဲ့မဟာမိတ်အဖွဲ့ကတော့သူတို့ကိုတပ်ဖွဲ့ချင်းဖိတ်ရင်လက်ခံမှာမဟုတ်ဘူးတပေါင်းစုအနေနဲ့ဖိတ်ရင်တော့ကိုယ်စားလှယ်ဆင်လွတ်သွားမယ်လို့သဘောထားထုတ်ပြန်ထားပါတယ်အားလုံးကိုခြုံငုံပြီးတုံ့တက်ရရင်လက်ရှိဒုတိယအကြိမ်၂၄ရာစုပြည်လုံးညီလာခံဟာပထမအကြိမ်တုန်းကလောက်
ပြည်ပအချက်အလက်တွေဖြစ်ပေထွက်ပေါ်လာမှာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒေါ်ဆန်းစုကြည်နဲ့အန်အေဒီအစိုးရဟာ၂၁ရာစုပင်လယ်ညီညာရေးညီလာခံကြီးကျင်းပပြီးသွားရင်အောင်မြင်မှုမအောင်မြင်မှုရလဒ်တွေကိုကြည့်ပြီးညီညာရေးလုပ်ငန်းရှင်ကြီးတစ်ခုလုံးကိုပြန်သုံးသပ်ဖို့လိုပါလိမ့်မယ်ဒေါ်ဆန်းစုကြည်နဲ့အန်အေဒီရဲ့အန်တီမာယီမန်ချက်ဟာခင်မီဖို့မျိုးတိုးတက်တဲ့ဒီမို ဒီကနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီမှာလိမ့်မယ်ဒါမှမဟုတ်တိုင်းပြည်ရဲ့ပြည်ပခပြဿနာမှာဖွဲ့စည်းပုံအခြေခံဥပဒေကတော့ကျပြဿနာဖြစ်နေတယ်လို့သုံးသပ်ရင်ဒါမတော်ကိုစီးရုံညှိနှိုင်းတိုင်ပင်ဆွဲဆောင်ပြီးဖွဲ့စည်းပုံပြင်ဖို့ကြိုးစားပြင်ဆင်ထားတဲ့ဖွဲ့စည်းပုံကိုင်ပြီးငြိမ်းချမ်းရေးကိုအောင်မြင်အောင်အကောင်အထည်မဖော်နိုင်ဘူးလားဒီမိုကရေစီဖက်ဒရယ်
ရှင်တို့ကြားခဲ့ရတာကတော့တင်းစားဆရာဦးစီးသူအောင်မြင့်ရဲ့ပြည်ရင်းတုံးသက်ချက်ခဏပဲဖြစ်ပါတယ်ခင်ဗျာ
သောတာရှင်များရှင်မကြခင်ကျင်းမာတော့မယ်ဒုတိယအကြိမ်27ရာစုပင်လုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့တက်ရောက်မှာမဟုတ်ပါဘူးလက်နက်ကိုင်အဖွဲ့တွေစုံစုံညီညီမပါနိုင်ရတာဟာဘာကြောင့်များပါလဲအလုံးမပါနိုင်မဲကျင်းပမဲ့ဆွေးနွေးမှုတွေကနေပြည်တွင်းငြိမ်းချမ်းရေးအတွက်ဘယ်လောက်များမျှော်လင့်နိုင်ပါသလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေမိမိတို့ရဲ့သဘောထားအမြင်တွေကိုဖလှယ်ခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်ဒီကကျိုးစွာရ
ရှင်မနေ့ဖန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့နှိုးဆော်အပ်ပါရခင်ဗျာအခုတော့ကဘာတမထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်မခင်ဖြူဆွေးနဲ့ကိုငင်းချမ်းတို့ကတင်ဆက်ထားတာဖြစ်ပါရခင်ဗျာ
ဗြိတိန်နိုင်ငံကတောင်ပယ်ဝစ်စုံနဲ့အမြင့်ခုန်သူတယောက်ဟာကဘာစံချိန်ချိုးဖို့အတွက်အမြင့်ပင်4,000ကနေခုန်ချဖို့ပြင်နေပါတယ်။ခုန်ချတဲ့နေရာမှာဝိမဲ့ဝိဆုံဟာအထူးချုံလုပ်ထားတာဖြစ်ပြီးတော့ခြေထောက်နဲ့လက်တစ်ဖက်ချားကနေရာတွေမှာအတောင်ပံပုံစံမျိုးဖြစ်သွားစေတဲ့အတွက်လေဟုတ်စီးနိုင်မှာဖြစ်ပါတယ်။အသက်42နှစ်အရွယ်လေချောင်းလုံခြုံရေးအင်ဂျင်နီယာဖရာဆာခေါ်ဆန်းကတခါခုန်ချမှာဖြစ်ပြီးတော့အမြင့်ဆုံးနေရာစံချိန်နဲ့အချိန်အကျဆုံးအပြည့်အစုံအဝေးဆုံးကိုရအောင်ပြန်နိုင်တဲ့စံချိန်တွေကိုပါချိုးဖို့ကြိုးစားမှာဖြစ်ပါတယ်။ကောင်းကင်ကမြေကြီးပေါ်ကိုကျတဲ့အချိန်ကတော့တနာရီကို -150 လောက်နဲ့ကျနေမှာဖြစ်တယ်လို့ခေါ်ဆန်ကရိုက်တာသတင်းဌာနကိုပြောပါတယ်။အဲ့ဒီအချိန်နဲ့ဆိုရင်တော့ဆက်မပါပဲလေထဲမှာပြန်နိုင်တဲ့အမြင့်ဆုံးလူသားလေးဖြစ်လာမှာပါ။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေမှာအခုလိုစူးစမ်းကြည့်မှာဖြစ်ပြီးတော့အမြင့်ပေ4,000ကိုမိဖို့ပြန်တဲ့တက်မှာဖြစ်ပါတယ်။
The Amibi lead on the Tangaro, Lee Chiri, Pia Dane, Amirte, Pingara, Pomidalu, Ewe Doutale, the Down the Tangiva Pomidava. She can't be Angas, a degree centigrade, Kuna said degree centigrade, Ila and Lidu, Piapi or Pia Dana Botale, and Rita Pinine, Eti Alua Bali Rigu, Wissetama Pipare. Project Sarkis, Luna, may be charity to Pamuha, pretending a city and Rigu Kuni de SSAFA, a poet at Yabo with Shabi Pipare. Yadi Uru Chini, Lizau Kishi Muchini Boma Mutivido, Mila and the Sunday Yan and the Sakuya Rima, Chusa Melu, Korsan Gap, Pio Variation.
Japan နိုင်ငံမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ကလေးဆူမိုအငိုးပြိုင်ပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်ဒီပွဲမှာကလေးငယ်ပေါင်း100ကျော်ပါဝင်ဆင်နွှဲခဲ့ပြီးကလေးတွေရဲ့ကျန်းမာရေးကောင်းစေတယ်လို့အယူရှိရပါတို့ကြောင့်မျိုးနောက်ဖက်မှာရှိတဲ့ခီမီဂိုအာကာဟာမီချီကူဖျားเจ้าမှာကျင်းပခဲ့တဲ့ဒီပွဲမှာဆူမိုနဗန်းသမားကြီးတွေကဆူမိုလိုဝစ်ဆင်ထားတဲ့ကလေးတွေကို ပါတယ်။ဂျပန်နိုင်ငံမှာအခုလိုကလေးဆူမိုအငိုပြိုင်ပွဲကိုနိုင်ငံအနှံ့မှာရှိတဲ့ဖျားရှိခိုးကျောင်းတွေမှာကျင်းပတတ်ကြပါတယ်။မိုးနေတဲ့ကလေးဟာမကောင်းဆိုးရွားတွေကိုမောင်းထုတ်နိုင်ပြီးအနေအကင်းစေတယ်လို့လည်းယုံကြည်ကြပါတယ်။အခုလိုပွဲမျိုးကိုကျင်းပတာအနှစ်400လောက်ရှိနေပါပြီ။စီကန်းတွေကလည်းဒေတာအလိုက်ကွဲပြားကြပါတယ်။တချို့ဒေတာကပြိုင်ပွဲတွေမှာမိဘတွေကကလေးတွေကိုပထမဦးဆုံးငိုတဲ့ကလေးဖြစ်စေချင်ကြပြီးတော့တချို့ဒေတာတွေမှာတော့ပထမဦးဆုံးငိုတဲ့ကလေးကပြိုင်ပွဲမှာရှုံးတာပါ။တချို့ကလေးတွေကတော့မပြိုင်ခင်ကတည်းကငိုနေတာပါ။အခုဖျားเจ้าကပြိုင်ပွဲဟာ2017လောက်ခရဲကကျင်းပတာဖြစ်ပြီးကလေးတွေအနေနဲ့ပြိုင်ပွဲမဝင်ခင်မှာဖျားရှိခိုးရပြီးဖုန်းတော်ကြီးကကောင်းချီးပေးပါတယ်ခင်ဗျာ။
ဘရာဇီးလျရီယိုဒီဂျနဲရိုမြို့မှာရှိတဲ့လမ်းသက်ရှိလှူဆောင်သူ15000ကိုဂုဏ်ပြုတဲ့အနေနဲ့ကပြဖြောပြပွဲတွေလုပ်ခဲ့ပါတယ်။ဂါရီလို့လည်းခေါ်ကြတဲ့တန်ရှင်းလှူသားတွေဟာလေးမော်ရဝစ်စုပ်ပြေးဝစ်ဆဲထားပြီးတော့ဘရာဇီးလျရဲ့တက်ကြွတဲ့စိတ်ဓာတ်ကိုထင်ရှားနေပါတယ်။ရီယိုမြို့ကနယ်ပယ်ကြီးလမ်းသက်ရှိလှူသားဂါရီဆိုရီဆိုလိုလူတွေဟာဒီပြည့်စည်လဲဆန်ပါအကမှထေရှားနယ်ပယ်ကြီးလာခဲ့ပြီးလက်ထက်အိုလံပစ်ပွဲမှာပါပါဝင်ဖြောပြနိုင်ခဲ့ပါတယ်။သူရဲ့တပြက်စီလဲဆန်ပါအကဟာအစပိုင်းမှာတော့ကြီးကျက်သူတွေရဲ့ရှုပ်ချမှုကိုခံခဲ့ရပြီးအများပြည်သူရဲ့အားပေးမှုအောက်မှာနာမည်ကြီးထင်ရှားလာခဲ့တာပါသူလုပ်တဲ့အလုပ်ကိုသဘောကျနှစ်ချိုက်ပြီးတော့ရီယိုမြို့ကြီးကိုတန်ရှင်းလုပ်ပေးရတာကိုလည်းသဘောကျတယ်လို့ဂါရီဆိုရီဆိုကပြောပါတယ်တန်ရှင်းလုပ်သမားတွေဟာသူတို့အလုပ်အတွက်အသိပ္ပံပြုလေးစားခံရပြီးတော့ဘီးရဲ့ဒီရီကြရောက်ခဲ့ရင်လည်းအမြဲအသိရှိနေပါတယ်လို့တန်ရှင်းကုမ္ပဏီဥက္ကဋ္ဌကပြောပါတယ်ရှင်
မခင်ပြူတွင်းနဲ့ကိုငင်းညံတို့ရဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တင်းနာနေမယ့်နေခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းနိုင်ငံအကြီးညာပေးပါလိမ့်မယ်ခင်ဗျာ
အချမ်းဖက်မှုတက်ဖြတ်ရေးမှာမွတ်စလင်တွေညီညွတ်ကြဖို့သမရဒွန်နဲ့ထောက်မကတင်းနေတွေနေမှာတိုက်တွန်းလိုက်ပါတယ်ဆော်ရီအာရေဗျနိုင်ငံရီယတ်မြို့မှာကျင်းပတဲ့ညီလာခံမှာသမ္မတထရမ့်ကဒါဇင်နဲ့ချီတဲ့အာရဗ်ခေါင်းဆောင်တွေကိုအဲ့ဒီလိုပြောကြလိုက်တာဖြစ်ပြီးဒါဟာအကောင့်နဲ့အဆိုကြားကတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားကတင်းနှင်းနှင်းနှင်းမှာနောက်ဆုံးပြုလုပ်လိုက်တဲ့ပက်ထင်းတပ်ဒုံးကြီးစံတပ်ပြုလုပ်မှုကြောင့်ကုလသမဂ္ဂလူညီညွတ်ရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်စီးပွဲဝင်ကျင်းပဖို့စီစဉ်ထားပါတယ်။ဒီစီးပွဲကိုအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကခေါ်ယူထားတာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာဥရုဂွေးနိုင်ငံသားမကြီးကပြောပါတယ်။မြန်မာနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့တရုတ်ရေတပ်ဟာမြန်မာရေတပ်နဲ့တနင်္ဂနွေနေ့ကပထမဆုံးအကြိမ်ပူးတွဲစီရေလစ်ကျင်းခဲ့ပါတယ်။မြန်မာရေတပ်နဲ့ပူးတွဲစီရေလစ်ကျင်းခဲ့တဲ့တရုတ်ရေတပ်အုပ်စုမှာပြည်တွင်းပြည်တရုတ်ရေတပ်တင်မောတွေပါဝင်ရေတပ်3စင်းပါဝင်ပြီးတော့မြန်မာနိုင်ငံဘက်ကလည်းရေတပ်တင်မော2စင်းပါဝင်တာဖြစ်ပါတယ်။ဒါဟာတရုတ်ရေတပ်အနေနဲ့ Oceania လို့ခေါ်တဲ့သမုဒ္ဒရာအတွင်းကကျွန်းကြီးကျွန်းငယ်တွေအပြင်အာရှနဲ့ဥရောပအာဖရိကတိုက်တို့မှာရှိတဲ့တိုင်းပြည်20ကိုရေပောင်း180ကျားချစ်ကြည်တော်ရောက်တဲ့ခီးစဉ်ရဲ့တစိတ်တဒေတာလည်းဖြစ်ပါလေခင်ဗ
ျထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုစုံဝင်းလိုင်ကြီးညာတွားခဲ့ရတာဖြစ်ပါတယ်အခုမိနစ်တွေအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အဲလစ်စင်ပါ VOE ရဲ့အခုတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်အားပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးသာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.